ကူအောင်နေပိုင်တို့ဒီဘာကသာဒီအနေနဲ့ပေါ့နော်မမပြီနေရတော်တော်များများမှာဒီ7ဂျွန်လိုက်ခန်းသားတွေလှုပ်ဖြစ်တယ်လို့ကြားပါတယ်အဲ့ဒါဘယ်နှနေရာလောက်လှုပ်ဖြစ်လဲနည်းနည်းပြောပြပါဦး
7 July ခန္ဓာကိုဒီရန်ကုန်တက္ကသိုလ်ပေါ်တော့တမန်ရမြခင်းနေမှာလေဒီဘာသာပြန်နာဖို့ကြောင့်ဒီနဲ့ပန်းငွေချတဲ့အစီအစဉ်နဲ့နောက်ဒီဝန်ထမ်းချင်းနဲ့ပတ်သက်တဲ့ဒီပေါ်လက်ကြောင်းသားကောင်းဆောင်တွေအလေးပြုတဲ့အစီအစဉ်နောက်ကြောင်းတင်ရက်ဖတ်ကြားတဲ့အစီအစဉ်တွေနဲ့ကြောင်းလုပ်ခဲ့တယ်။တခြားဒီမိထီလာမြင်းကျန်မန္တလေးမုံရွာပမော်ပေါ့နော်။နောက်ဒီဘက်မှာဆိုပသိမ်ခင်းတရပေါ့နော်။တောင်ကူရွှေတောင်ပြည်ရေကြီးနားမှာလုပ်တယ်။နောက်ကင်းဒီကြောင်းသားသမဂ္ဂတွေလည်းလုပ်တယ်ပေါ့နော်။ဒီနေ့ဆိုရင်လည်းဒါကျောင်းသားတွေကိုဒါအဖမ်းပြီးမှုတွေရှိလာတာရှိတယ်ဒါဥမာတက္ကသိုလ်ကျောင်းသားကျွန်တော်ကိုစီယာကျွန်တော်လည်းဒီဆရာကြီးလည်းခန္ဓာအပီးမှာပေါ့နော်ဖမ်းပြီးထိန်းသိမ်းခံရတဲ့အခြေအနေရှိတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အဲ့ကိုစီယာလွင်ကိုဖမ်းတော့လည်းနည်းနည်းအကြမ်းဖက်မှုတွေပါတယ်လို့ကြားတယ်အဲ့ဒါဘလို့သိတာလဲအ
ဲ့ကျွန်တော်တို့ကြားတာတော့အကောင်ပိတ်ပြီးတော့ဖမ်းတယ်လို့ကျွန်တော်တို့ကြားတယ်ပေါ့ကာသမားရဲ့တော့လည်းယူသွားတယ်ယူသွားပြီးတော့နောက်ဆုံးဒီိုင်းနဲ့တာမျိုးတွေလည်းကျွန်တော်ကြားတယ်ပေါ့ဒါအကြမ်းဖက်မှုဖြစ်တယ်လို့ကျွန်တော်ယူကြတယ်ပေါ့နော်ဒါသူတို့ကဒါကြီးကလုံးဝမဖြစ်တင်ပါဘူးကျွန်တော်လက်ပန်းကျန်းဖတ်မှုကနေစပြီးတော့ဒါရေတပ်ဖွဲ့အနေနဲ့ဒီចောင်းသားတွေပေါ်မှာဒီကျန်းကျန်းတန်းတန်းလုပ်လာတာကြီးကိုကျွန်တော်ပြရတော့ကျွန်တော်အနေနဲ့လည်းဒါအရင်စိုးရင်ကြီးရဲ့လုံးဝလည်းကျွန်တော်ဒီလိုအကျန်းဖတ်မှုကိုရှုံချရတယ်ပေါ့နော
်ဆိုတော့တခြားနယ်တွေမှာဘယ်လိုအခက်အခဲတွေကြုံရသေးလဲခင်ဗျာ
နယ်တွေမှာလည်းတားဆီးတယ်ပေါ့နော်ကျန်းကျန်းတန်းခန္ဓာချင်းပါတဲ့နေရာမှာလာပြီးစောင့်ကြည့်တာကြီးဆေးဘန်းကျန်းတန်းခန္ဓာကိုမလုပ်ဖို့လာပြီးတော့တားမြစ်တာတွေဒါမျိုးတွေလည်းကျွန်တော်တို့ကြုံရတယ်ပေါ့ဒါအဓိကကတော့အားလုံးရဲ့အချုပ်ကတော့ဒီចောင်းသားသမဂ္ဂတွေကဒီနေ့ဒီချိန်ကြီးအာဏာရှင်ဆက်ဆက်ကကြောက်ရွံ့မုန်းကြီးမှုတွေရှိနေတယ်မှာအဲ့တော့ចောင်းသားသမဂ္ဂတွေဆက်လက်တည်ရှိနေရတဲ့ကျွန်တော်တို့တမန်ကောင်ចောင်းသားတွေဆက်ပြီးတော့တိုင်ပေါ်ဝင်ကြီးတွေဖြစ်တယ်ပေါ့ဒါပေမဲ့လည်းအစိုးရအနေနဲ့62 7 July အရေးတော်ပုံကြီးကနေစပြီးတော့ဒီနေ့ဒီចောင်းသားတွေကဖိနှိပ်ခံရတဲ့ဖြစ်တယ်ចောင်းသားတွေကအကြမ်းဖက်ခံရတဲ့ဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ចောင်းသားဒီအခက်အခဲတွေဆိုတာဆက်ပြီးတော့ဒီတမကတွေရက်ပြီးတွင်တမကတွေဖြစ်ပြီးဘူးပေါ့နော်နောက်တစ်ခုကဒီကျွန်တော်တို့တမကတွေအဓိကကြည့်ရက်ပေါ့နော်သာသနာ့မှာမူဝါဒရဆိုရင်သံမျိုးသားရေးမူဝါဒကိုဆက်ကန်ဆွဲပြီးတော့ကျွန်တော်တို့ဆက်အနာချင်းဖြတ်သိမ်းရေးထိကျွန်တော်တို့သွားဖို့အဲ့ဒါမှတိုင်ကျွန်တော်တမကတွေကစီမုတ်ကြီးဆန်ကြီးတွေညီညွတ်တဲ့တမကတွေဆက်ပေါ်ပေါ်လာမှာဖြစ်တယ်ပေါ့အခုချိန်မှာတော့တမကတွေကဖိနှိပ်ခံရတယ်ဖြစ်တယ်အဲ့တော့ကျွန်တော်တို့ចောင်းသားတွေကတက္ကသိုလ်လည်းဖြစ်ပြီးဘာသာတာလည်းဖြစ်ပြီးပေါ့နော်ခရောင်းအလံတော့အောက်မှာပဲအလံတလံနဲ့အောက်မှာအတန်တန်နဲ့ထွက်ပြီးတော့ကျွန်တော်တို့ဝိုင်းကြိုးစားကြဖို့လိုတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အဲ့ဒီဟောပေါ့နော်ဒီလိုအကျန်းဖတ်မှုတွေနဲ့ပတ်သက်လို့ကိုအောင်နေပိုင်တို့ဒီចောင်းသားတွေအနေနဲ့ဒီလူခွင့်ကော်မရှင်တွေဘာတွေတင်မယ်ဆိုတဲ့အတန်တွေလည်းကြားရတယ်လေအဲ့ဒါဘယ်တော့လောက်တင်ဖြစ်မလဲ
ကျွန်တော်တို့ရှိရနေမှာလက်ဗရန်ကျန်းဖတ်ခံရတဲ့ဒီចောင်းသားပေါ့နော်အလုံးကြည့်ရတဲ့ဒီအောင်မင်းခိုင်တို့ဘာလို့ပေါ့နော်ဒီမင်းလေးနဲ့ကျန်းဖတ်ခံရတယ်အဲ့မင်းလေးအုပ်စုတွေနဲ့စုပေါင်းပြီးတော့ဗောနော်တို့ဒီကတော့လူခွင့်ကော်မရှင်ကိုနိုင်ငံသားအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေရဲ့အဲနောက်ပြီးတော့ဒီဗောနော်လက်ဗရန်မှာဒီရဲတွေကနေပြီးတော့ဒီတို့ဘောဗောနော်မတရားရိုင်းမဲ့တာတွေနောက်ပြီးတော့ဒီလူကုန်ဒိတ်ခံမဲ့တဲ့လုပ်ရည်အများကြီးလုပ်ခဲ့တယ်ဗောအဲ့ဒီပုံမှာတို့အနေနဲ့လူခွင့်ကော်မရှင်ကိုတိုင်ကြားဖို့ဆုံးဖြတ်တယ်အဲ့တော့ကိုအောင်မင်းခိုင်တာ18ဦးကနေပြီးတော့ဒီလူခွင့်ကော်မရှင်ကိုတိုင်ကြားတော့မှာဖြစ်တယ်ဗောနော်အဓိကတော့ဒီရဲတပ်ဖွဲ့ဝင်တွေရဲ့မတရားရိုင်းမဲ့မှုတွေကိုလူခွင့်ကော်မရှင်နေနဲ့အရေးယူဖော်ထုတ်ပေးဖို့ဗောနော်နောက်တစ်ခုကဒီအောင်မင်းခိုင်ဆိုရင်ဒါအသက်ဆက်ရှင်နေမပြည့်သေးဘူးအဲ့တော့မဖြစ်သေးတဲ့ចောင်းသားတယောက်ကိုဒါအားလုံးနဲ့အမြင်နဲ့ရဲတွေကဝိုင်းပြီးတော့လိုက်နေတာတွေရှိတယ်အဲ့တော့ဒါကလေးတွေခွင့်ရင်းနေနဲ့ဒါချိုးပေါက်တယ်ဆိုရဲအမျိုးတွေရှိတယ်ဗောနော်နောက်ပြီးတော့ဒီဒီလိုအထီးကျုံနေနေတဲ့ရဲတပ်ဖွဲ့ဝင်တွေကဒီចောင်းသားတယောက်ကိုဗောနော်ဝိုင်းပြီးတော့လိုက်တဲ့အခြေအနေရှိတယ်ပေါ့အဲ့လိုဟာမျိုးမှာဒီကျူးလွန်ခဲ့တဲ့အမိန်ပေးတဲ့လူတွေကိုလူခွင့်ကော်မရှင်နေနဲ့ဒီရောက်ရေးလူပေးဖို့ပေါ့နော်ဒါကတော့ကျွန်တော်ဘက်ကတော့ပထမအဆင့်နေနဲ့လူခွင့်ကော်မရှင်ကိုစပြီးတော့ဒါအကြောင်းသားတွေဘက်ကစပြီးတိုင်ကြားတဲ့အစီအစဉ်ဖြစ်တယ်ဘာသာမြန်ဖွဲ့ချုပ်နေနေကတော့သူ့ရဲ့တိုင်ကြားမှုတွေကိုတက်နိုင်ကြလောက်ကူညီပေးသွားမှာဖြစ်တယ
်ကိုပါကြီးကိစ္စတို့နောက်တစ်ခါဒီလက်ဘရောင်းကဒေါခင်ဝင်းကိစ္စတို့လိုဟာမျိုးတွေမှာမြန်မာနိုင်ငံလူခွင့်ကော်မရှင်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ပေါ့နော်ဒီအများအမြင်အရသိပြီးတော့ကြေကြေလည်လည်းမရှိတာတွေ့ရတယ်လေအဲ့တော့ခမရိုးအနေနဲ့ရောအခုတိုင်ကြတဲ့အပေါ်မှာကျေနပ်စရာကောင်းတဲ့ရလက်ရနိုင်ပါမလားဘလို့ထင်လဲခင်ဗျာ
ကျွန်တော်နိုင်ငံသားတယောက်မှာလူခွင့်ရေးရဆိုရင်အသက်ရှင်ခွင့်နဲ့လုံခြုံခွင့်ရနိုင်ငံသားတယောက်မှာရရှိဖို့လိုအပ်ပါတယ်အဲ့တော့ရုပ်ပြီမှာလေတက်ကနေပြီးတော့ခြေကံကျသွားလို့အဲ့ဒီရုပ်ပြီမှာရှိတဲ့လူကြီးအခွင့်အရေးကိုဆိုးရပါကနေပြီးတော့ချက်ချင်းဆောင်ရွက်ပေးရတဲ့အခြေအနေသူများနိုင်ငံသားတွေရဲ့အခွင့်အရေးတော်မှာဒီဘက်ကအစိုးရချက်ချင်းဆောင်ရွက်ပေးရတာဆိုရင်မိမိတို့ရဲ့ဒီနိုင်ငံသားတွေရဲ့အခွင့်အရေးကိုဆောင်ရွက်ပေးဖို့လိုတယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒါရှိမှာတော့ကိုပါကြီးတို့ဘာလို့အဲလူခွင့်ကော်မရှင်နဲ့အားရဖို့မရှိဘူးねကျွန်တော်တို့အနေနဲ့ဒါចောင်းသားរីနေနဲ့ကတော့ဒါပထမအဆင့်နေနဲ့လူခွင့်ကော်မရှင်တိုင်ကြားဖို့ဒါကျွန်တော်တို့ပထမအခြေခံပေါ့နော်လောက်တာဖြစ်တယ်လူခွင့်ကော်မရှင်နေနဲ့ဒါကိုဘယ်လိုဆောင်ရွက်မလဲဆိုတော့လူခွင့်ကော်မရှင်ပုံမှန်မှုတည်တယ်ပေါ့ចောင်းသားတွေကမတရားရိုင်းနှက်ခံရပြီးတော့မှဖြိုခွင်းခံရတဲ့အခြေအနေရှိတယ်ဒါတွေကမျက်မြင်ထင်ရှားဖြစ်တဲ့အတွက်ဒီပေါ်မှာလူခွင့်ကော်မရှင်နေနဲ့ရောအစိုးရအနေနဲ့ရောတစုံတရာလုပ်ပေးဖို့လိုပါတယ်ဒါတွေကမတရားမှုကို ညက်ွယ်ပြုနေတဲ့အခြေအနေမျိုးတွေဖြစ်နေတယ်အဲ့တော့ကျောင်းသားတွေဘုံမှာလုံခြံမှုကိုဘယ်လိုတာဝန်ယူဆောင်ရွက်မလဲဆိုတာကျွန်တော်တို့အနေနဲ့ဒီဘက်ကနာများဖွဲ့ချုပ်အနေနဲ့ဆက်ပြီးဆောင်ရွက်စောင့်ကြည့်သွားမှာဖြစ်ပါတယ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ